မြန်မာအင်ဒီဂျင်ထိုင်းနိုင်ငံမှာစစ်ဖက်အရာရှိတွေနိုင်ငံရေးသမားတွေနဲ့မြန်မာနိုင်ငံသားတချို့အပါအဝင်လူကုန်ကူးမှုတွေမှာပါဝင်ပတ်သက်ခဲ့သူတွေအဖြစ်စွပ်စွဲခံထားရသူအတော်များများကိုထိုင်းပြည်မှုဆိုင်ရာတရားရုံးကအပြစ်ရှိကြောင်းဒီကနေ့ဗုဒ္ဓဟူးနေ့မှာအမိန့်ချလိုက်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူတွေလို့ယူဆရသူ30ကျော်ရဲ့အလောင်းတွေကိုထိုင်းနဲ့မလေးရှားနယ်စပ်မှာရှာတွေ့ခဲ့ပြီးတဲ့နောက်ထိုင်းအစိုးရကလူကုန်ကူးသူတွေကိုလိုက်လံရှာဖွေမှုအတွင်းဒီလူတွေဖမ်းဆီးထံခံခဲ့ရတာဖြစ်ပါတယ်။ရိုက်တာသတင်းကိုအခြေခံပြီးမက်ကင်ဖြူတွေကအပြည့်အစုံပြောပြပါမယ်ရှင်
။ထိုင်းစစ်ဘုတ်ချုပ်ကြီးတူအပါအဝင်စစ်ဖက်အရာရှိတွေနိုင်ငံရေးသမားတွေနဲ့မြန်မာနိုင်ငံသားတချို့ပါဝင်တဲ့လူ103ယောက်ကိုနေဆက်ဖြက်ကျော်လူကုန်ကူးမှုတွေမှာပါဝင်ပတ်သက်မှုအတင်းအကျပ်ငွေတောင်းခံမှုနောက်လူသတ်မှုဆွဆွဲချက်တွေနဲ့2005ခုနှစ်ကစပြီးတော့ဖမ်းဆီးထားတာဖြစ်ပါတယ်။ဒီနေ့တရားခွင်ကတော့ထိုင်းနိုင်ငံရဲ့အကြီးဆုံးလူမောက်ကိုကူးမှုကွင်းရဲ့ကြီးမှာပါဝင်ခဲ့ကြတဲ့သူတွေကိုတရားသူကြီးကအပြစ်ရှိမရှိစတင်ဆုံးဖြတ်တာဖြစ်ပြီးတော့တရားစီရင်မှုတွေကိုတော့ဒီကနေ့ကစပြီးသုံးရက်ကြာလုပ်သွားမှာပါ။ပြည်ခဲ့တဲ့2015ခုနှစ်တုန်းကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူတွေလို့ယူဆရတဲ့လူကုန်ကူးခံရတဲ့သူအယောက်30ကျော်ရဲ့အလောင်းတွေကိုမလေးရှားနဲ့နေဆက်အနီးထိုင်းနိုင်ငံဘက်ဆက်မှရှာတွေ့ခဲ့ပြီးတဲ့နောက်ဒီကိစ္စနဲ့ပတ်သက်ဆက်နွယ်ပြီးသူတို့ကိုဖမ်းထားတာဖြစ်ပါတယ်။ပြည်မှုဆိုင်ရာတရားရုံးအနေနဲ့ဒီလူတွေအပေါ်ကြီးလေးတဲ့ပြစ်ဒဏ်တွေချမှတ်သွားဖို့မျှော်လင့်တယ်လို့အစိုးရရှိနေုံဒုတိယညွှန်ကြားရေးမှူးချုပ်ပရာယုတ်ပရိုဆက်တယာရက်ကပြောပါတယ
်။ผมคิดว่าความคิดเห็นของผมนะครับว่าศาลคงจะลงโทษอย่างจริงจังนะฮะเพื่อไม่ให้ผู้อื่นเอาเป็นเยี่ยงอย่าง
แล้วดิโลปิ้มหมูမျိုးတွေကိုဘယ်သူမှမကျူးလွန်ရဲအောင်တရားရုံးကသူတို့ကိုပြင်းပြင်းထန်ထန်အမိန့်ချမှတ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ထိုင်းနိုင်ငံမှာလူမောက်ခိုးကူးတာကိုတားမြစ်ထားသလိုလူမောက်ခိုးကူးမှုတွေကိုအမြင့်ပြတ်ချိန်မုံနေတယ်ဆိုတာကိုကဘာကသိအောင်ဒီနေ့ပြစ်ဒဏ်စီရင်မှုတွေကနေပြသနိုင်လိမ့်မယ်လို့လည်းကျွန်တော်မျှော်လင့်ပါတယ
်တရားစွဲခံထားသူတွေကတော့သူတို့အဖြစ်ကျူးလွန်ခဲ့တာမရှိတဲ့အကြောင်းညင်ထားပါတယ်တရားရုံးကအပြစ်ရှိတယ်လို့ဆုံးဖြတ်ခံရတဲ့သူတွေအနေနဲ့သူတို့တဦးချင်းစီရဲ့ပါဝင်ပတ်သက်မှုအပေါ်မှာမူတည်ပြီးပြစ်ဒဏ်တွေကွဲပြားနိုင်တယ်လို့တရားခံတဦးရဲ့ရှေ့နေချက်ချာဝွန်ဖျက်ကလင်ကပြောပါတယ
်။အာစာန်တန်းเขียนยังไงเราก็ยังบอกไม่ได้แต่ว่าการลงโทษอาจจะลงโทษไม่เหมือนกัน
သူ့ပုံမှာဘယ်လိုပြစ်ဒဏ်ချမလဲဆိုတော့ကျွန်တော်တို့လောလောဆယ်မပြနိုင်သေးပါဘူး။စွပ်စွဲခံရသူတွေအကုန်လုံးကိုပြစ်ဒဏ်တစ်ခုတည်းတော့ချမှာမဟုတ်ပါဘူး။သူတို့ပါဝင်ပတ်သက်ခဲ့တဲ့အခန်းကဏ္ဍအပေါ်မှာမူတည်ပြီးတော့ပြစ်ဒဏ်တွေကွဲပြားနိုင်ပါတယ်။
ပြည်ခဲ့တဲ့2015ခုနှစ်တုန်းကထိုင်းနဲ့မလေးရှားနိုင်ငံနယ်စပ်အနီးတောအုပ်တွေထဲမှာလူမောက်ခိုးကူးသူတွေအုံပြုခဲ့တဲ့ယာယီစခန်းတွေနဲ့အတူဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလာတဲ့လူယူဆရတဲ့ရွှေ့ပြောင်းဝင်ရောက်လာသူ30ကျော်ရဲ့အလောင်းတွေကိုရှာတွေ့ခဲ့ပြီးတဲ့နောက်ပိုင်းထိုင်းဆူရကလူမောက်ခိုးကူးမှုတွေကိုအပြင်းထန်နှိမ်နှင်းခဲ့တာဖြစ်တယ်လို့အိန္ဒိချင်းမြန်မာနဲ့မလေးရှားနိုင်ငံတွေနဲ့လည်းပူးပေါင်းဆောင်ရွက်ခဲ့တာပါလူကုန်ကူးမှုလုပ်ငန်းတွေမှာထိုင်းစစ်ဘက်အရာရှိတွေနဲ့အစိုးရအာဏာပိုင်တွေပါဝင်ပတ်သက်နေပြီးဒီကိစ္စကိုအစိုးရကထိရရောက်ကန့်တွဲတာမရှိဘူးလို့လူခွင့်ရေးအဖွဲ့တွေနဲ့နိုင်ငံကကပြစ်တင်ပြောဆိုခဲ့တာကြောင့်လဲထိုင်းအစိုးရအနေနဲ့ဒီအခြေအနေကနေပြန်ပြီးတော့အဖက်ဆင်နိုင်ဖို့ကြိုးစားခဲ့တာပါဒါပေမဲ့လူခွင့်ရေးအဖွဲ့တွေကတော့လူမောက်ကိုကူးတဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်ပြီးလွတ်မြောက်နေတဲ့သူတွေအများအပြားရှိနေနိုင်သေးတယ်လို့ပြောဆိုကြတယ်လို့လက်ရှိရုံးတင်စစ်ဆေးမှုတွေမှာလည်းတပ်တွေထွက်ဆိုသူတွေအနောက်ရှက်ပြုခံရတာကျန်းမာစစ်ဆေးမှုတွေကိုလျှို့ဝှက်လှုပ်ဆောင်ပြီးသတင်းမီဒီယာတွေကိုသတင်းရယူခွင့်ကတ်သက်ထားတာတွေကိုထောက်ပြကြပါတယ်။လူကုန်ကူးမှုတွေကိုစတင်ဖော်ထုတ်စစ်ဆေးခဲ့တဲ့အကြီးတန်းရဲရာရှိဗိုလ်ချုပ်ဖော်ဝင်းဖုန်စီရင်ဆိုရင်အသက်အန္တရာယ်ချင်းချောက်ခံရတဲ့အထိကျုံခဲ့ရတာကြောင့်ထိုင်းနိုင်ငံကနေထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့ပါတယ်။ဒီကနေ့ကစပြီးတော့၃ရက်ကြာဒီစင်ချက်ချမဲ့တရားခွင်ကိုလည်းသတင်းမီဒီယာသမားတွေလာရောက်သတင်းယူခွင့်ပြုမထားပါဘူး။ဖန်စီခံရချိန်တုန်းကစုစုပေါင်း103ဦးထဲမှာတဦးကတော့ယမန်ယူနေချိန်မှာတိတ်ဆုံးသွားခဲ့တာကြောင့်102ဦးပဲဆက်ပြီးတော့တရားရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။ဒီထဲကထိုင်းဗိုလ်ချုပ်ကြီးတဦးအပါအဝင်ဒါဇင်နဲ့ချီကိုအပြစ်ရှိတဲ့အကြောင်းဒီကနေ့တရားရုံးကဆုံးဖြတ်လိုက်တာဖြစ်ပါတယ်ရှင်။